ကမ္ဘာတစ်ဝန်းနိုင်ငံငါးခုမှတစ်ခုဟာဘာသာရေးလွတ်လပ်မှုတွေချိန်ချောက်ခံရရတယ်လို့2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစားမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဘာသာရေးအရာစိုးရိမ်ဖို့ကောင်းလောက်အောင်ဖိနှိပ်ခံရတဲ့နိုင်ငံ20ကျော်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အစည်းအဝေးခန်းစားကဆိုထားပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပါလိမ့်မယ်ရှင်
။2018ခုနှစ်ကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစားကိုနိုဝင်ဘာလ22ရက်ကြာသပတေးနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီး ACN လို့တူကောက်ခေါ်တဲ့Aid to Church in Need ဆိုတဲ့အဖွဲ့နိုင်ငံတကာကက်သလစ်ခရိယန်ဂိုင်းချုပ်အဖွဲ့နဲ့ကမ္ဘာတစ်ဝန်းဖိနှိပ်ခံခရိယန်များကိုကူညီပေးရေးအဖွဲ့တွေပူးပေါင်းပြီးဒီစင်ခံစားကိုပြုစုထုတ်ပြန်ခဲ့တာပါလွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့ကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစင်ခံစားကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးအခုနောက်ဆုံးထုတ်ပြန်တဲ့စင်ခံစားထဲမှာနိုင်ငံပေါင်း196ခုကိုလေ့လာထားပါတယ်ဒီစင်ခံစားရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအလေးစားမခံရဘဲဖြစ်နေတယ်လို့ဆိုပါတယ်။2016ခုနှစ်ကနေပြီးတော့ပြီးခဲ့တဲ့ဇွန်လအထိနှစ်နှစ်အတွင်းမှာစိုးရိမ်ဖို့ကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ38ခုကိုတွေ့ရပြီးအဲ့ဒီထဲမှာတရုတ်၊အိန္ဒိယ၊မြန်မာနဲ့နီဂျာနိုင်ငံတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်ဟာခရစ်ယာန်ဘာသာဝင်တွေတော်တော်များများရှိတဲ့နေရာဖြစ်ပြီးမြန်မာစိုးရတက်နဲ့ကချင်လူမျိုးရေးတက်တွေကြားတိုက်ပွဲတွေအခုချိန်ထိဖြစ်ပွားနေတာပါ။ဒီဒေသကခရီးရနေအတွက်ဘာသာရေးဆိုင်ရာလွတ်လပ်မှုတွေဟာချင်းချောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဒေသအခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုကွန်ဆန်ကပြောပါတယ
်လူမျိုးကြီးဝါဒကိုထင်ဟပ်ဖို့အတွက်ကိုယ့်ရဲ့ထုံးတမ်းတလေးနဲ့ဒီမျိုးသားရေးနဲ့ပတ်သက်မှာပေါ်လွင်အောင်ကြိုးစားတယ်နောက်တစ်မျိုးကတော့ဒီဘာသာရေးနဲ့ပတ်သက်ပြီးမှလုပ်တာပေါ့နော်ကျွန်တော်ကချင်မှာဆိုရင်ဒီခရီးရဆိုတာ69ရာခိုင်နှုန်းတော့ရှိပါတယ်ဒါပေမဲ့ဒီနေ့နေ့ထိကျွန်တော်ခရီးရတွေအတွက်ဖျားကြောင်တစ်ခုဆောက်ဖို့အတွက်အစိုးရကြီးပြီးတော့တရားဝင်အခွင့်ပေးတာဒီနေ့ဒီမရှိသေးပါဘူး။နောက်တစ်ခုကတော့ဒီဆိုးဝါးမှုအထက်မှာဆိုရင်2017ကနေ2018နှစ်အတွင်းမှာချက်ချောင်းအကြောင်း100ကျော်ဖြည့်ဆည်းခံရတဲ့အထက်မှာပါနေပါတယ်။အဲရေရွချက်ချီရှိဖြည့်ဆည်းခဲ့တာရှိရဲဥမာဘုံတီးရဲ့ချာမှာဖောက်ခွဲလိုက်တာတွေရှိတယ်။ကျွန်တော်ရဲ့ဥမာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိရဲကျွန်တော်ရဲ့ဖျားချောင်းထဲမှာတင်ကိုဆာမနှစ်ယောက်ဆိုဖျားချောင်းဝင်းထဲမှာဥမတင်ချင်းခံရခဲ့တာပေါ့နော်။
မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ချင်းချောက်ခံရတဲ့ဒေသတွေထဲမှာကချင်ပြည်နယ်အပြင်ချင်းပြည်နယ်နဲ့ဝဒေသတွေလည်းပါဝင်ပါတယ်။ဗုဒ္ဓဘာသာအတွင်းမှာလည်းအမျိုးသားရေးကိုအခြေခံပြီးတော့လှုပ်ရှားတောင်းဆိုနေတဲ့ယဟန်တို့ရှိနေပြီးသူတို့တွေကမတူညီတဲ့ဘာသာအထူးသဖြင့်အစ္စလာမ်ဘာသာဝင်တွေအပေါ်မှာမချေမနှက်ပြောဆိုနေကြတာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်3000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေရှိခဲ့ပါတယ်။ဒီလိုအခြေအနေတွေရှိတဲ့ဆိုပေမဲ့လည်းပို့ဟမ်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုစုတောင်းမှုတွေမြန်မာနိုင်ငံအတွင်းပြုလုပ်နိုင်ခဲ့ပါတယ်။ဘာသာရေးနှိပ်ကွပ်မှုတွေစိုးရိမ်စရာကောင်းလောက်အောင်ရှိတဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး21နိုင်ငံကတော့လူနည်းစုဘာသာဝင်တွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စင်ခံစားကဆိုပါတယ်လွန်ကဲတဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှိပ်ကွပ်ခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်အိန္ဒိယမြောက်ကိုရီးယားမြန်မာဗီယက်နမ်နဲ့ကရ်ဂစ္စတန်နိုင်ငံတွေပါဝင်ပါတယ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစားထုတ်ပြန်ရေးမှာကုလသမဂ္ဂရဲ့လူခွင့်ရေးကြီးညာစာရမ်းမှာဖော်ပြထားတဲ့လွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်တွေပေါ်မှာအခြေခံပြီးတော့စစ်ဆေးပြီးလှုပ်ဆောင်နေတာလို့ဆိုပါတယ်အခုထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစားထဲမှာကောင်းကွက်တချို့လည်းဖော်ပြထားပါတယ်အဲ့ဒါကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာတဲ့ကိစ္စပါပဲ။ဒါကြောင့်လဲဆိုတော့အဲ့ဒီဒေသတွေမှာရှိနေခဲ့တဲ့ IS စစ်သွေးကြွအဖွဲ့တွေအရေးနိုင်ပြီးတော့ဆုတ်ခွာသွားခဲ့ကြတာကြောင့်ဖြစ်ပါလေ။